အဖမ်းခံရတဲ့သတင်းတော့ဥဟန်တာမြင့်နဲ့ဥတန်းထိုက်အောင်ကိုခြင်းချက်မရှိအမြန်ပြန်ပြီးလှုပ်ပေးဖို့နဲ့မြန်မာသတင်းသမားတွေကိုသူတို့ရဲ့လုပ်ငန်းကြောင့်ကြည်ကြံဖြတ်မှတ်နေတာတွေကိုရပ်ဆိုင်းဖို့အတွက် CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကမတ်လ24ရက်မှာကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ကမာရုတ်မီဒီယာဝက်ဘ်ဆိုက်ကိုပူးတွဲတည်ဆောက်သူဥဟန်တာမြင့်ကိုမတ်လ27ရက်နေ့ကရန်ကုန်အင်းစိန်ထောင်စစ်ခုံရုံးကနိုင်ငံတော်ကြီးညိုပြည့်စင်မှုပုံမှန်905ခဝေးနဲ့တရင်မဖြန့်ချင်မှုတွေနဲ့အလုံးနဲ့ထောင်တန်းနှစ်နှစ်ချမှတ်ခဲ့တာဖြစ်ပါတယ်။နောက်ရမှာပဲမြစီမသတင်းဌာနဝက်ဘ်ဆိုက်နဲ့သတင်းပိုင်းအက်ဒီတာဦးတန်းထိုက်အောင်ကိုအလားတူဆွဲချက်တင်နဲ့နေပြည်တော်တရားရုံးကထောင်တန်းနှစ်နှစ်ချမှတ်ခဲ့တာပါ2021မတ်လ9ရက်မှာဖမ်းဆီးထားတဲ့ဥဟန်တာမြင့်နဲ့မတ်လ19မှာဖမ်းဆီးခဲ့တဲ့ဥသန်းထိုက်အောင်တို့ရဲ့ချုပ်ရက်တွေကိုပြည်ထောင်ချမှတ်ကာလမှာထည့်သွင်းတွက်ချက်မှာဖြစ်ကြောင်းကမာရုတ်မီဒီယာအက်ဒီတာချုပ်ဥနေတံမောင်နဲ့မင်းစီမသတင်းဌာနအက်ဒီတာချုပ်ဥဆုံးမြင့်တို့ကပြောပါတယ်ဒီသတင်းတောင်နှုတ်ကိုစစ်ကောင်စီရဲ့ဖိနှိပ်တဲ့ဥပဒေအောက်မှာမတရားလွှဲမှားတဲ့ဆွဲချက်အတင်ခံရသူတွေနဲ့အတူချက်ချင်းပြန်ပြီးလွှတ်ပေးဖို့ CPJ ရဲ့အရှိတောင်အာရှဆိုင်ရာတာဝန်ခံရှန်ခရစ်စပင်ကတောင်းဆိုပါတယ်။ထောင်နဲ့အပြစ်ပေးခံရတဲ့ဒီသတင်းတောင်နှစ်ဦးစလုံးကသူတို့မှာအပြစ်မရှိကြောင်းပြောပါတယ်။မြန်မာစစ်တပ်ရဲ့ပြန်ကြမ်းဝင်ကြီးဌာနဘက်ကဒီသတင်းတောင်နှစ်ဦးနဲ့ပတ်သက်ပြီးတုံ့ပြန်တာမရှိသေးဘူးလို့ CPJ ကပြောပါတယ်။